This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဝိုင်းတော်သားတွေကဥစွာပထမနှုတ်ခွန်းဆက်သားပါရစေရှင်။ဒီကနေ့2025ခုနှစ်စက်တင်ဘာလ20ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမရှင်။ခုပထမဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့နေဆက်တလျှောက်စိတ်ဝင်နေတဲ့ ARSA နဲ့ RSO အဖွဲ့တွေရဲ့အကြံပေးမှုကိုကာကွယ်ဖို့အေးအေးလုံခြုံရေးတိုးမြင့်နေဆိုတဲ့သတင်းပဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခြေကုပ်ရယူပြီးနေဆက်တလျှောက်စိတ်ဝင်လာတဲ့ ARSA အစားနဲ့ RSO စစ်သွေးကြတွေရဲ့အကြမ်းဖက်လုပ်ရပ်တွေကိုကာကွယ်တိုက်ဖျက်ဖို့လုံခြုံရေးတိုးမြင့်သွားမယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ပြောဆိုလိုက်ပါတယ်။အစားနဲ့ RSO စစ်သွေးကြလက်နက်ကိုင်အဖွဲ့တွေနေဆက်ဒေသကမွတ်စလင်မဟုတ်သူတွေကိုတပ်ဖြတ်မှုတွေပြုလုပ်နေတာကြောင့်နေဆက်နေပြည်သူတွေလုံခြုံရေးသတိရှိကြဖို့ရခိုင်တပ်တော် AA ကသတိပေးချက်ထုတ်ပြန်ရမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာရခိုင်တပ်တော်ကတိုက်ခတ်ပြီးသိမ်းပိုက်ထားတဲ့နေမြေတွေမှာပြည်သူဝန်ဆောင်မှုတွေနဲ့ပြည်သူလုံခြုံရေးတာဝန်တွေဆောင်ရွက်နေတယ်လို့အာဏာသိမ်းစစ်တပ်ရဲ့တံပြန်ထိုးစစ်ဆင်မှုတွေကိုလည်းခုခံနေတယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နေချိန်မှာဒေသနေပြည်သူတွေလုံခြုံရေးအချိန်ပြည့်မဆောင်ရွက်နိုင်သေးတာကိုခွင့်ကောင်းယူပြီးအာဆာ RSO စတဲ့တပ်ဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာခြေကုပ်ယူပြီးနတ်မြစ်နဲ့မယူတောင်လမ်းကြောင်းတွေအားတဆင့်မောင်တော်ခရိုင်တွင်းကိုစိတ်ဝင်နေတယ်လို့ ULA AA ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မောင်နှောခရိုင်တွင်ခိုးဝင်ရောက်ရှိလာကြတဲ့ Islamic ဆွမ်းရောက်အဖွဲ့တွေဟာလူသူကင်းဝေးတဲ့တောတောင်တွေလူပြက်တဲ့နေရာတွေမှာဟင်းရှာထင်းခုတ်ဈေးဝယ်ဖို့သွာလာနေကြတဲ့ဒေသနေပြည်သူတွေတဲကမွတ်စလင်မဟုတ်တဲ့သူတွေကိုချောင်းမြောင်းပစ်ခတ်တာပြန်ပေးဆွတာနဲ့တပ်ဖြတ်တာတွေအခုရပိုင်းမှာဇက်တိုက်လှုပ်ဆောင်လာတယ်လို့အသိပေးထားပါတယ်။ဒါပြင် Islamic ဆွမ်းရောက်အဖွဲ့တွေဟာအရခတ်တပ်တော်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ပုံစံမျိုးတိုက်ပွဲအတူတွေဖန်တီးပြီးသူတို့ကိုပုံမထောက်ခံလာစေဖို့ဝါဒဖြန့်လှုံ့ဆော်တာတွေလည်းရှိနေတယ်လို့ဆိုပါတယ်။တောတောင်တွေနဲ့လူသားလူလားပြတ်တဲ့နေရာတွေကမွတ်စလင်မဟုတ်တဲ့အာရခပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးအာရခတပ်တော်ယူနီဖောင်းတွေလဲလှယ်ကတိုက်ပွဲတွင်အာရခတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမိတဲ့ပုံစံမျိုးလုံခြံဖန်တီးပြီးဆိုရှယ်မီဒီယာဆာမျက်နှာတွေကတဆင့်ပုံမှားရိုက်လှည့်စားကာသူတို့ကိုထောက်ခံတဲ့ Islamic ဆွမ်းရောက်အဖွဲ့တွေရဲ့အားပေးမှုထောက်ပံ့မှုတွေပိုရောက်အောင်ကြိုးစားနေတာတွေလည်းတွေ့ရှိရတယ်လို့ ULA AA ထုတ်ပြန်ချက်မှာထပ်ပြီးဖော်ပြထားပါတယ်အခုလိုရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာနေထိုင်ကြတဲ့အာရခမိဘပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်တွေကို Islamic အစွန်ရောက်အာဆာ RSO တွေကချိန်ချောက်နေတာကြောင့်ဒေသနေပြည်သူတွေအနေနဲ့လုံခြုံရေးသတိထားရမယ့်အချိန်ကာလဖြစ်တယ်လို့အာရခတပ်တော်ကသတိပေးထားပါတယ်။ဒါကြောင့်ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့အာရခပြည်သူတွေအနေနဲ့တောတောင်တွေနဲ့လူပြက်တဲ့နေရာတွေကိုသွားလာမယ်ဆိုရင်တယောက်တည်းတာမမဟုတ်လူအနည်းစုနဲ့သွားလာကြတာမျိုးအတတ်နိုင်ဆုံးမဟုတ်ကြဘူး။ကျန်းမာရေးကိစ္စနဲ့မတော်မဖြစ်သွားလာရမယ့်အရေးကြီးကိစ္စတွေရှိလာရင်အာရခပြည်သူတော်လှန်ရေးအစိုးရရဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့အနီးစပ်ဆုံးနေရာတွေမှာသတင်းပေးပို့ပြီးမှသွာလာကြဖို့ကိုလည်းတိုက်တွန်းထားပါတယ်။တစ်ဆက်တည်းမှာပဲရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့အာရခပြည်သူများအနေနဲ့ ULA AA နဲ့ပူးပေါင်းပါဝင်ကြဖို့ကိုလည်းနှိုးဆော်ထားပါတယ်။လက်ရှိမှာ ULA AA အနေနဲ့အာဏာသိမ်းစစ်တပ်ရဲ့တံပြန်ထိုးစစ်တွေကိုလည်းရခိုင်ပြည်နဲ့ဆက်ဆက်နေတဲ့ဒေသတွေမှာနေတိုင်းခုခံစစ်ဆင်နွှဲနေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကနေမြို့နယ်ချောင်းမရွာကိုဝင်လာတဲ့စစ်တပ်စစ်ကြောင်းကို73ရက်ကြာတိုက်ခတ်မှုမှာစစ်သား12ဦးသေဆုံးပြီးရမပင်ပကဖဒူတာဝန်ခံကိုနိုင်မင်းကြာဆုံးနေဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းကနေမြို့နယ်ချောင်းမရွာကိုဝင်လာတဲ့ဂျမ်ပတ်စစ်တပ်စစ်ကြောင်းကို73ရက်ကြာတိုက်ခတ်ချေမှုန်းခဲ့ရမှာ စစ်သား12ဦးထပ်မံတဲ့တေဆုံသားတယ်လို့ရမေပင်ပကဖကဒုတာဝန်ခံကိုမင်းနိုင်ကြားဆုံးခဲ့တယ်လို့ရမေပင်ခရိုင်ပကဖကဒီကနေ့စက်တင်ဘာလ20မှာရုပ်သံမှတ်တမ်းနဲ့တကွထုတ်ပြန်လာပါတယ်စက်တင်ဘာလ4ရက်မနက်၈နာရီခန့်ကစပြီးဘုံရမျိုးခြေဆိုင်နမခကနေထွက်လာတဲ့အချမ်းဘက်စစ်သားအင်အား100ကျော်ဟာရမေပင်မြို့နယ်ကျော်ချင်းရွာကတဆင်ကဏီမြို့နယ်ဘက်ကိုစတင်စစ်ကြောင်းထုတ်လာခဲ့ရမှာနေ့လယ်၂နာရီခန့်မှာကဏီမြို့နယ်ချောင်းမရွာကိုရောက်ရှိသွားခဲ့တယ်လို့ဆိုပါတယ်စစ်ကြောင်းထွက်လာရလမ်းမှာကဏီမြို့နယ်မှာရှိတဲ့တော်လိုင်းရဲတန်ရဲတပ်ဖွဲ့တွေရဲ့တိုက်ခတ်မှုကြောင့်စစ်သား2ဦးသေဆုံးခဲ့တယ်လို့အသိပေးပါတယ်အဲ့ဒီစစ်ကြောင်းဟာစက်တင်ဘာလ9ရက်နေ့ကစပြီးကဏီမြို့နယ်ချောင်းမရွာကိုခြေပြူပြီးအနီးပတ်ဝန်းကျင်ကရွာတွေကိုမီးရှို့တာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အိမ်ငါးလုံးမီးလောင်ပျက်စီးဆုံးရှုံးခဲ့ရပြီးတော်လိုင်းရဲတပ်ဖွဲ့တွေနဲ့လည်းထိတွေ့တိုက်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့တယ်လို့ပြောပါတယ်စတေမလာခွန်ရဲ့မနပိုင်းမှာချောင်းမရွာကိုရောက်နေတဲ့စစ်ကြောင်းကိုစစ်ကူပေးဖို့မုံရွာခြေဆိုင်နမခဌာနချုပ်ကနေရမိတ်ပင်မြို့နယ်တော်ချင်းရွာကိုအင်အား300ကျော်ဆီလွတ်ခဲ့တယ်လို့သိရပါဗျ။စစ်ကူလာတဲ့ဂျမ်ဘတ်စစ်တပ်စစ်ကြောင်းကိုရမိတ်ပင်ခရိုင်ပကဖရမိတ်ပင်မြို့နယ်ပကဖစလင်းကြီးမြို့နယ်ပကဖရမိတ်ပင်ခရိုင်ပြူဟာ48ရမိတ်ပင်ခရိုင်တရင်တစ်တို့ကပူးပေါင်းပြီးပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်စစ်တပ်စစ်ကြောင်းဟာတော်ချင်းရွာကနေရှေ့ဆက်မတက်နိုင်တော့ဘဲတော်လိုင်းတပ်တွေရဲ့ဝိုင်းပတ်ပိတ်ဆို့တာကိုခံလိုက်ရတယ်လို့လည်းသိရပါဗျ။စတေမလာစတေရမနပိုင်းမှာတော့ချောင်းမရွာမှာပိတ်မိနေတဲ့စစ်တပ်စစ်ကြောင်းကိုရမိတ်ပင်ခရိုင်ကုတ်ကဲရင်နဲ့ကဏီမြို့နယ်မှာရှိတဲ့တော်လိုင်းတပ်တွေပကဖတိုက်ခိုက်ရေးဖွဲ့တွေ BLDF BNR တွေနဲ့မာမေပူအောင်တပ်တွေကတိုက်ခိုက်ခဲ့တာကြောင့် White Trail ထောက်ပို့လင်းရင် Jet Fighter တို့ရဲ့လေကြောင်းပစ်ကူရယူပြီးချောင်းမရွာကနေဆုတ်ခွာထွက်ပြေးသွားတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ချောင်းမရွာကဆုတ်ခွာထွက်ပြေးသွားတဲ့ဂျမ်ဘတ်စစ်တပ်စစ်ကြောင်းဆုတ်ခွာရလမ်းမှာတော်လိုင်းတပ်တွေဘက်ကပိတ်ဆို့တိုက်ခိုက်ခဲ့ရမှာအချမ်းဘက်စစ်တပ်ရဲ့လေကြောင်းတက်ခဲမှုကြောင့်ရမိတ်ပင်မြို့နယ်ပကဖဒုတာဝန်ခံကိုနိုင်မင်းကြာဆုံးခဲ့ရတာလို့သိရပါတယ်။ပြည်သူ့ကာကွယ်ဖွဲ့တွေဟာ PDF တပ်ရင်းတွေနဲ့အတူစစ်ကူလာတဲ့အင်အား300ကျော်ပါစစ်ကြောင်းကို73ရက်တိုင်တိုင်ခုခံတိုက်ခိုက်နိုင်ခဲ့ပေတဲ့အတွက်ကြောင့်ပြည်သူ့ကာကွယ်ဖွဲ့တွေဟာ PDF တပ်ရင်းတွေနဲ့အတူစစ်ကူလာတဲ့အင်အား300ကျော်ပါစစ်ကြောင်းကို73ရက်တိုင်ခုခံတိုက်ခိုက်နိုင်ခဲ့တဲ့အတွက်စစ်သားတွေပြန်လည်ဆုတ်ခွာထွက်ပြေးသွားကြောင်းနဲ့ဂျားပြတ်တိုက်ခတ်မှုတွင်စစ်သားတွေကိုင်းတဲ့တနက်6လက်ကိုလည်းသိမ်းဆီးရရှိခဲ့တယ်လို့အသိပေးပါတယ်။စစ်ကြောင်းဝင်တဲ့73ရက်တာကာလမှာမုံရွာနမခကြောက်စစ်ပုံအမတ908အောင်စီရအချိုးကုန်းကနေ120မမဟာဝေဇာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်စစ်ဆောင်ပြည်သူကလေးငယ်2ဦးပါဝင်အရသား5ဦးသေဆုံးခဲ့ရပြီး15ဦးထဏ်ရတာရှိတယ်လို့သိရပါတယ်။တိုက်ပွဲတွင်စစ်သားလောင်း10လောင်းနဲ့လက်နက်မျိုးစုံ9လက်ပါဝင်စစ်သုံးဆောင်ပစ္စည်းတွေသိမ်းဆီးရရှိခဲ့တယ်လို့ရမိတ်ပင်ခရိုင်ပကဖကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ရေပြည်မြို့နယ်ပရကျေးရွာမှာတက်ဆွဲနေတဲ့စစ်တပ်ကေစကန်ကိုတိုက်ခတ်မှုမှာစစ်သား3ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့တိုင်းရေပြည်မြို့နယ်အုံမင်ခွင်ကျေးရွာအုပ်စုပရကျေးရွာမှာတက်ဆွဲထားတဲ့စစ်တပ်ကေစကန်ကိုတော်လိုင်းတပ်တွေတိုက်ခတ်ခဲ့ရမှာစစ်သား3ဦးသေဆုံးသွားတယ်လို့နီးပြည်တော်33ကဒီကနေ့စက်တင်ဘာလ20ရက်မှာထုတ်ပြန်ပါတယ်။ပရကျေးရွာမှာအင်အား60ခန်းနဲ့တက်ဆွဲနေတဲ့စစ်တပ်ကေစကန်ကိုတော်လိုင်းတပ်တွေစက်တင်ဘာလ18ရက်နေ့ကတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့အသေးပေးထုတ်ပြန်လာတာဖြစ်ပါတယ်။အဲ့ဒီနေ့မနက်6နာရီခန့်အချိန်မှာပရကျေးရွာမှာတက်ဆွဲထားတဲ့အချမ်းဘက်စစ်ကော်မရှင်ဂိတ်စခန်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေတိုက်ခတ်ခဲ့ရမှာအပြန်အလှန်ပစ်ခတ်မှုတွေကြောင့်တနာရီခန့်ကြာတိုက်ပွဲဖြစ်ခဲ့ပြီးစစ်သား3ဦးသေဆုံးကဒဏ်ရာရသူတွေလည်းရှိတယ်လို့ဆိုပါတယ်။အဲ့ဒီဂိတ်စခန်းဟာဇာဒီနဲ့ကံပေါက်ကိုဆက်သွယ်ထားတဲ့လမ်းပေါ်မှာရှိတာကြောင့်စစ်တပ်ဘက်ကပစ်တဲ့လက်နက်ကြီးတွေကြောင့်တော်လိုင်းပူပေါင်းဖွဲ့ဘက်ကရဲဘော်တို့မစိုးရိမ်ရတဲ့ဒဏ်ရာရသွားတယ်လို့ဒေသနဲ့ပြည်သူ2ဦးလည်းဒဏ်ရာရသွားတဲ့အတွက်မိဘပြည်သူများအနေနဲ့ဂီယူဆိုင်နေထိုင်ပေးကြဖို့တော်လိုင်းတပ်တွေကတိုက်တွန်းထားပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ခလာရ293တရင်ကနေစစ်ကား၄စီးနဲ့အဲ့ဒီဂိတ်စခန်းမှာစစ်အင်အားထပ်ဖြည့်ထားတယ်လို့သိရပါတယ်။ပ ਾਇ ရကျေးရွာမှာတက်ဆွဲထားတဲ့စစ်တပ်ဂိတ်စခန်းကိုဒေါနာစစ်ကြောင်း3 KBDF ဒေါနာတက်ခွဲ6ဝေဟင်တက်ခွဲဒေါနာတက်ခွဲ9 LPF ရမညမွန်တက်တော် RMA ဒဝဲခဲအမှတ်1တရင် T1 ရေပြည်မြို့နယ်ပကဖနဂရင်းပြောင်ချတက်ဖွဲ့နဲ့ဘတ်ထူးတက်မတော် BHA တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရည်သတင်းတွေကိုနားဆင်လို့ပြီးမှာတော့ကုဆက်လက်ပြီးပြည်ရင်သတင်းများကိုကျွန်မနေဦးမောင်ကတင်ပြပေးပါအောင်လို့ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်စက်တင်ဘာလ20ရက်နေ့ရေဒီယို NUG ရဲ့ညပိုင်းပြည်ရင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ပထမအဦးဆုံးတင်ပြမယ့်သတင်းကတော့ညမနေဦးတက္ကသိုလ်ကအခြေခံအင်္ဂလိပ်စာသင်တန်းဖွင့်ဖို့စီစဉ်နေတဲ့သတင်းပဲဖြစ်ပါတယ်။အင်္ဂလိပ်စာကိုအခြေခံကစပြီးစနစ်တကျလေ့လာခြင်းသူ beginner တွေနဲ့pre-intermediate level ရှိသူတွေအတွက်မြန်မာနေဦးတက္ကသိုလ်က English Language Proficiency Course for Beginners သင်တန်းစီစဉ်ပေးထားတယ်လို့ဒီကနေ့စက်တင်ဘာ20မှာထုတ်ပြန်လာပါတယ်မြန်မာနေဦးတက္ကသိုလ်ကအခြေခံအင်္ဂလိပ်စာသင်တန်းဖွင့်လှစ်ကြောင်းကြေညာခြင်းဆိုပြီးထုတ်ပြန်လာတာဖြစ်ပါတယ် အင်္ဂလိပ်စာ4 skill ဖြစ်တဲ့ writing, reading, listening နဲ့ speaking တို့ကိုအခြေခံကနေစနစ်တကျလေ့လာခြင်းတွေအင်္ဂလိပ်စာရဲ့အခြေခံဖြစ်တဲ့ vocabulary နဲ့ grammar ပိုင်းအားနည်းသူတွေနားထောင်ရင်နားလည်ပေမဲ့စကားပြောဖို့အတွက်အခက်အခဲဖြစ်နေသူတွေနဲ့အခြေခံသိထားပေမဲ့လက်တွေ့သုံးဖို့အတွက်ကိုယ့်ကိုယ်ကိုယုံကြည်မှုမရှိသူတွေတက်ရောက်တဲ့နယ်လို့မြမနွေဦးတက္ကသိုလ်ကအကြံပြုထားပါတယ်။ဒီသင်တန်းမှာ4 skills အတွက်၆ခုဖြစ်စေဖို့ grammar, vocabulary နဲ့ pronunciation တို့ကိုစိတ်ဝင်စားစရာကောင်းခြင်းတွေလေ့ကျင့်ခန်းတွေနဲ့ပြင်ဆင်သင်ကြားပေးသွားမယ်လို့ဆိုပါတယ်။သင်တန်းတက်ရောက်ပြီးသူတွေအနေနဲ့အင်္ဂလိပ်စာကိုအခြေခံကစပြီးစနစ်တကျနားလည်နိုင်မှာဖြစ်တယ်လို့ vocabulary နဲ့ grammar တိစောက်ပုံတွေကိုသိချာသိလာနိုင်မယ်လို့ဆိုပါတယ်။ဒါပြင်အင်္ဂလိပ်စကားကိုရင်ထပ်ပို့ပြီးယုံကြည်မှုရှိရှိပြောလာနိုင်မှဖြစ်တဲ့အပြင်လိုအပ်နေတဲ့ skills တွေအတွက်ကိုယ်တိုင် self study လုပ်နိုင်တဲ့အထိတိုးတက်မှုတစ်ခုရှိလာနိုင်တဲ့အထိပြောင်းလဲမှုတွေကိုကိုယ်တိုင်မြင်လာနိုင်မယ်လို့လည်းသိပေးထားပါဗျ။ Zoom class နဲ့သင်ကြားပေးမှဖြစ်ပြီးသင်တန်းကာလအနေနဲ့အောက်တိုဘာလ23ရက်ကနေ2026ခုနှစ်ဇန်နဝါရီလအထိသတ်မှတ်ထားပြီးပတ်စဉ်တနင်္လာအင်္ဂါနေ့ည9နာရီကနေ9နာရီအထိသင်ကြားပေးမယ်လို့သိရပါဗျ။သင်တန်းတက်လို့သူတွေအနေနဲ့ကျူအာကိုစကန်လုပ်ပြီးရှောက်ထားနိုင်တယ်လို့ဖော်ပြထားတဲ့ website link ကနေစက်တင်ဘာလ30ရက်နေ့ထိရှောက်ထားနိုင်ပြီးသင်တန်းသားဥယျာဉ်50ထိတာလက်ခံမှဖြစ်ကြောင်းနဲ့သင်တန်းကြီးချက်5000တက်မှတ်ထားတဲ့အကြောင်းမြမနွေဦးတက္ကသိုလ်စီမံရေးဌာနလူဆွမ်းအားအရင်းမြစ်ဖွံ့ဖြိုးရေးဌာနခွဲကထုတ်ပြန်ထားပါတယ်ရှင်ဆက်လက်ပြီးကျန်းမာရေးသုတေသနညီလာခံ2025 Research Conference 2025သုံးရက်တာကျင်းပမယ့်တင်ကိုတင်ပြပေးပါမယ်ကျမရဲ့သူတေသနာညီလာခံ2025 Research Conference 2025ကို3ရက်တာကျင်းပမယ်လို့သိရပါတယ်။ကျမရဲ့သူတေသနာညီလာခံ2025 Research Conference 2025 night ပါဝင်တက်ရောက်နိုင်ရန်2025ခုနှစ်စက်တင်ဘာလ20ရက်နေ့မှစတင်ပြီး Register ပြုလုပ်နိုင်ကြောင်း NUG ကျမရဲ့ဝန်ကြီးဌာနကအသိပေးကြေညာထားပါတယ်။ညီလာခံကို2025ခုနှစ်စက်တင်ဘာလ29ရက်နေ့မှ29ရက်နေ့ထိကျင်းပပြုလုပ်မှာဖြစ်ပြီးညီလာခံကောင်းစင်မှာခက်ခဲရှုပ်တွေးသောရေးပေါ်အခြေအနေများကြားမှကျမ၏ခန္ဓာမြမအချက်တဲစိန်ခေါ်မှုများထဲမှသုတေသနနှင့်တုံ့ပြန်မှု Health and Complex Emergencies Research and Response in Myanmar's Crisis ဖြစ်ပါတယ်ရှင်နောက်ထပ်တင်ပြမယ့်သတင်းကတော့ငြိမ်းချမ်းတဲ့ဒီမိုကရေစီအနာဂတ်ကိုတည်ဆောက်နိုင်ဖို့စီလုံးညီညွတ်မှုလိုတယ်လို့ Kim Eric တည်ပြတဲ့သတင်းဖြစ်ပါတယ်မြမနိုင်ငံမှာငြိမ်းချမ်းတဲ့ဒီမိုကရေစီအနာဂတ်ကိုတည်ဆောက်နိုင်ဖို့ဆိုရင်စီလုံးညီညွတ်ဖို့လိုတယ်လို့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့တာငယ်ဖြစ်သူ Kim Eric ကဒီနေ့စက်တင်ဘာလ20မှာအသိပေးပြောကြားလိုက်ပါတယ်။ Boston မြို့မှာလမ်းလျှောက်ရင်းဖခင်ဖြစ်သူဒေါက်တာ Michael Eric ကိုသတိရမိတဲ့အကြောင်းအသိပေးရမှာခုလိုသတိပေးစကားပြောကြားလိုက်တာဖြစ်ပါတယ်။ဖခင်ဖြစ်သူဒေါက်တာ Michael Eric ဟာ1990ခုနှစ်အစောပိုင်းကာလက Harvard တက္ကသိုလ်မှာသင်ကြားခဲ့ပြီးသူ့ဘဝတစ်ချောင်းလုံးကိုမိခင်ဖြစ်သူဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရဲ့လှုံ့ဆော်မှုတွေကိုထောက်ခံပံ့ပိုးပေးခဲ့သူလို့ဆိုပါတယ်။လက်ရှိမှာတော့ဖခင်ဖြစ်သူ Michael Eric ရဲ့တာဝန်ကိုလက်ဆင့်ကမ်းယူထားတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့သားငယ်ဖြစ်သူ Kim Eric ကအသိပေးပါတယ်။ Kim Eric ကမိမိပြောခဲ့သလိုအကြောင်းတရားကပြိုကွဲခြင်းရဲ့အရင်းအမြစ်ပါ။အကြောင်းတရားကမုန်တီးမှုတွေကိုဖြစ်စေပြီးတော့ဒီမုန်တီးခြင်းကပဲပြိုကွဲခြင်းကိုဖြစ်စေပါတယ်လို့ပြောပါတယ်။အခုလဲဆီယာနာရှင်တွေဟာကြောက်ရွံ့မှုနဲ့ပြိုကွဲခြင်းကိုဆက်လက်အသုံးချပြီးအနာကိုထိန်းချုပ်နေကြောင်းနဲ့ဒီနည်းနဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုတည်ဆောက်လို့မရနိုင်ဘူးလို့လည်းဆိုထားပါတယ်။ကျွန်တော်တို့ရဲ့အကြီးဆုံးခွန်အားကဘာသာမတူလူမျိုးမတူတဲ့မျိုးဆက်တွေအားလုံးပေါင်းစည်းပြီးဒုဒကလုံဆောင်နေကြခြင်းမှာဒီလိုဒုဒကပူပေါင်းကြမှာသာအာဏာရှင်စနစ်ကိုဆုံးသတ်နိုင်ပြီးငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုရယူနိုင်မှာဖြစ်ပါတယ်လို့လည်း Kim Eric ကအဆက်ထည်အသိပေးပြောထားပါတယ်။ငြိမ်းချမ်းတဲ့ဒီမိုကရေစီနာဂတ်ကိုတည်ဆောက်နိုင်ဖို့လောင်ဆန်းစုကြည်ပါဝင်ထောင်ပေါင်းများစွာသောလူတွေဟာအသက်သွေးချွေးဘဝတွေရင်းထားရတဲ့အတွက်အားလုံးစည်းလုံးညီညွတ်ဖို့စီလုံးညီညွတ်မှုကသာအချိန်မဆုံးလက်နက်ဖြစ်တာကြောင့်အားလုံးစီလုံးညီညွတ်မှာအောင်မြင်မှုကိုရမှာဖြစ်တယ်လို့ Kim Eric ကပြောဆိုထားပါတယ်။လူလူကောင်းဆောင်လည်းဖြစ်နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့သားငယ်ဖြစ်သူ Kim Eric ဟာဒေါက်ဆန်းစုကြည်ရဲ့ဇမားရင်းနဲ့တပ်အနေနဲ့ရေးပေါ်စိုးရိမ်နေလို့ခုလဇန်ပိုင်းမှာထုတ်ဖော်ပြောဆိုခဲ့ပြီးနောက်ပိုင်းမခိုင်းတက်တော့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်မြို့သားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာတို့နဲ့ဇက်တိုက်တွေ့ဆုံခဲ့ပြီးမြမနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မန်ခိုတင်လာတဲ့ရှာဘာဖန်နာနီကိုကောင်ကို Indo PDF ကတင်နိုင်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်း Indo မြို့နယ်ကတော်လိုင်းအင်အားစုတွေရဲ့စစ်ဆေးဂိမ်းမှာကချင်ပြည်နယ်ကပြင်ကားနဲ့တင်လာတဲ့ရှာဘာမျိုးစိတ်ဖန်နာနီကိုကောင်စစ်ဆေးတွေ့ရှိခဲ့တယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ရှာဘာမျိုးစိတ်ဖြစ်ပြီးအထူးကာကွယ်ဆောင်ရှောက်ဖို့ဥပဒေပြဋ္ဌာန်းပြီးကာကွယ်ထားတဲ့ဖန်နာနီ Red Panda ကိုကောင်ကိုမန်ခိုတင်လာသူတွေ Indo မြို့ကိုဖြတ်တန်းချိန်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကစက်တင်ဘာလ19ရက်နေ့မှာဖမ်းဆီးနိုင်ခဲ့တာလို့ဆိုပါရယ်။ အင်းတော်မှာရှာဝါမျိုးစိတ်ပန္နာနီလေးတွေဖမ်းမိတာရှိတယ်လို့ဒေသတွလင်းအင်အားစုတစ်ခုဖြစ်တဲ့ Indo Revolution IR Team ကအတည်ပြုထားပါတယ်။ဒေသတွင်လမ်းမိုင်းတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေလုံခြုံရေးယူနေခြင်း၊ကားအတွင်းနောက်အိမ်တွေနဲ့တည်ဆောင်လာတဲ့ပန္နာနီလေးတွေကိုတွေ့ရှိခဲ့ခြင်းဖြစ်ပြီးတည်ဆောင်လာသူ2ဦးကိုဖမ်းဆီးထားတယ်လို့သိရပါတယ်။ဆိုပါပန္နာနီတွေကိုကချင်ပြည်နယ်ကနေတည်ဆောင်လာတာဖြစ်ပြီးတည်ဆောင်လာတဲ့ကားသမား2ဦးရဲ့ထွက်ဆိုချက်အရလုပ်ငန်းရှင်တွေကိုခေါ်ထားတယ်လို့ဒေသရဲ့တရင်းမြစ်အစိုးကကူကပြီးကချင်မွေးတရင်ဌာနကလည်းဖော်ပြထားပါတယ်။လက်ရှိမှာပန္နာနီလေးတွေကိုသက်ဆိုင်ရာဖွဲ့စည်းတွေကနေရက်ကိုတည်ယူသွားပြီလို့သိရတဲ့အကြောင်းလဲကချင်မွေးတရင်ဌာနမှဖော်ပြထားပါတယ်။ပန္နာနီလေးတွေဟာစိတ်ဖိစီးမှုဖြစ်ပြီးသေဆုံးတတ်တာမို့သူတို့ကိုတည်ယူမယ်ဆိုရင်လောင်အင်ကျဲပြီးအေးအေးတဲ့ပေးနိုင်တဲ့ကားတွေနဲ့တည်ယူတာအကောင်းဆုံးဖြစ်တယ်လို့မြန်မာနိုင်ငံကတော်ရိုင်းတလိမ့်ဆန်မျိုးစိတ်တွေကိုမှတ်တမ်းတင်ပြီးလေ့လာနေတဲ့ Native Species Conservation and Identification NSCI အဖွဲ့ကတာဝန်ရှိသူကကချင်ပွဲတရင်ဌာနကိုပြောထားပါတယ်။ပန္နာနီတွေရဲ့နေရင်ဒေတာကဘူတာအောင်လွင့်မြေအပေါ်ပိုင်းဒေတာဖြစ်ပြီးမြန်မာနိုင်ငံမှာတော့ကချင်ပြည်နယ်မှာသာတွေ့ရမှာဖြစ်ပြီးလူတွေဖမ်းယူတပ်ဖြတ်ရောင်းဝယ်မှုတွေကြောင့်ရှားပါလာရအကြောင်းနဲ့လူတွေသာဖမ်းယူခြင်းမပြုဘူးဆိုရင်ပုံမှန်မျိုးပွားပြီးအကောင်အထည်တိုးပွားလာနိုင်တယ်လို့ NSCI တာဝန်ရှိသူကရှင်းပြထားပါတယ်။ပန္နာနီလေးတွေကိုကချင်ပြည်နယ်မြောက်ဖျားစွန်းဒေတာတွေဖြစ်တဲ့ကာကာဘိုရာစီအမျိုးသားဥယျာဉ်နဲ့ဟွန်ကန်ရာစီပေမဲ့တော့ကချင်ပြည်နယ်အရှေ့မြောက်ဆုံးဒေသတွေဖြစ်တဲ့မကျဲတောင်နဲ့အီမော့ပွန်ဒေသတွေမှာတွေ့ရပြီးမြန်မာနဲ့တရုတ်နိုင်ငံထိစပ်တဲ့ဒေသတွေမြန်မာနဲ့အိန္ဒိယနိုင်ငံထိစပ်နေတဲ့တောင်တန်းဒေသတွေမှာအဓိကနေထိုင်ကြတယ်လို့ NSCI မှတ်တမ်းတွေရသိရပါတယ်။ဘဏ္ဍာနီဟာမျိုးသုံးရန်အနေနဲ့ချရောက်နေတဲ့မျိုးစိတ်ဖြစ်နေပြီလို့ကချင် Alliance အဖွဲ့ကစက်တင်ဘာလ16ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio Energy သတင်းတောက်တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်စက်တင်ဘာလ22ရက်နေ့တော်မူလေးဝသခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူးရနိုင်ပြီးအနောက်တောင်ဘက်သုံးလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်လေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်ထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးတိုက်ချုံရောင်းနိုင်ပါတယ်။ရန်ကုန်တိုင်းအေရရီတိုင်းပဲခူးတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပြီးတော့ရေကြီးရေလျှံခြင်းနဲ့မြေပြိုခြင်းတွေကိုပါသတိပြုသင့်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များရှင်ဒီဆက်လက်ပြီးတယ်လီကျမ်းမှာကြပြခန္ဓာမှာဒေါက်တာနွေဦးသိန်းလေးနဲ့ဒေါက်တာလီယိုနယ်လင်းထက်တို့ရေးသားထားတဲ့ Dolomitic များလို့အမည်ပေးထားတဲ့ကြပြလေးကိုနွေဦးမကခန်းစားရွတ်ဖတ်ပေးပါမယ်ရှင
် Dolomitic များခမားတို့ဟာကိုအတိုက်ကိုဆော့ကိုအမိုက်ကိုကောက်ခွေးမိုက်အောက်ဒူးမထောက်တဲ့ Guardian တွေခမားတို့ဟာအာနာရှင်ဗိုင်းရပ်စ်ဒီမာရင်ဆိုင်းရက်အင်ဂျက်ရှင်နဲ့ပိုင်းဖြတ်မဲ့ဗက်ဆင်းတွေခမားတို့ဟာကိုယ်ပညာကိုယုံမှန်ရာဘက်မှာခြေအစုံကိုယ်လိပ်ပြာကိုယ်လုံတဲ့နှစ်ချက်တွေခမားတို့ဟာဘုံစံကြမကြဒုံးပြန့်အလားလူနာကရုံးကန်အားခရီးရောက်တဲ့မြူတန်တွေခမားတို့ဟာဖျားနေသူကူပါလဲနေသူထူပါအိမ်လွမ်းသူကိုပါဆိုတဲ့ဆယ်မွန်ငါးတွေခမားတို့ဟာကိုပြည်သူအတွက်ဟီလာကိုရန်သူအတွက်ဂယုနာလက်နက်ဗလာနဲ့ Dream Catcher တွေဒေါက်တာနှွေဦးတိန်လူဒေါက်တာလီယိုနယ်လင်းထက်
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်ခုဆက်လက်ပြီးစိုက်ပျိုးစည်းဝါတောင်သူစကားသက်အစီအစဉ်မှာတော့တောင်သူတွေကတော့ရာဂုဖတ်ထားတဲ့လက်တွေကိုဖယ်လာနေတဲ့အကြောင်းဂျန်နိုင်ကတင်ဆက်ပေးပါမယ်ရှင
်ရေဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းဝါတောင်သူစကားသက်အစီအစဉ်ကိုနားဆင်ကြရမှာပါအချမ်းပတ်စစ်တပ်ကစိုက်ဧကဒိုးဖို့သွင်းကုန်အစားထိုးဖို့တစားစားအော်နေပေမဲ့တောင်သူတွေကတော့ရာဂုဖတ်ထားတဲ့လက်တွေကိုဖယ်လာနေကြပြီဖြစ်ပါတယ်ဒီသတင်းကိုရွှေညောင်မောင်ကပေးပို့ထားပါတယ် အကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တနင်္ဂနွေလုံးကိုစစ်မျက်နှာဖွင့်လာချိန်မှာနိုင်ငံသားငွေသုံးဆွဲတာကိုရှော့ချလာခြင်းနဲ့အတွက်ပထမဆုံးပြောတဲ့စကားကစားသုံးစီဖူလုံဖို့လို့ပြောလာတာဖြစ်ပါတယ်။အဲဒီနောက်မှာစပားထွက်တိုးဖို့ပို့ကုန်တိုးဖို့တွေကိုဇက်တိုက်ပြောလာပေမဲ့အမေရိကန်ဒေါ်လာ1ဘီလီယံရရှိအောင်ပထမဆုံးရှာဖွေပေးခဲ့တဲ့အညာဒေသကယာသီးနံစိုက်ပျိုးသူတောင်သူတွေဟာယာမြေကိုစွန့်ခွာလာကြပြီဖြစ်ပါတယ်။ရမီကိုစွန့်ခွာရတာအဓိကချက်၃ချက်ရှိတယ်လို့မကွေးတိုင်းဒေသကြီးကတောင်သူတူကအခုလိုပြောပါတယ
်ဒီမင်းမင်းတို့ဆိုတဲ့ဥစ္စာတွေပဲပြောပါမယ်သူတို့မှတချို့ຢာတွေဆိုရင်မကျဲဘူးလေလွတ်ထားတယ်။ဘာလို့လဲဆိုတော့နံပါတ်၁မကျဲတာကအိမ်မှာခိုင်းစရာတသမီမရှိဘူး။နံပါတ်၂ကဒီဟာလုံးလို့အမြတ်ဆုံးရမလားဆိုမမြတ်ရင်အခက်ဆိုတဲ့အနေထားရနဲ့မလုပ်ဘူး။နံပါတ်၃ကကြတော့ဒီဟာတွေမရတာတူတော့တသမီကပေးတဲ့ဟာလေးတွေမဲ့ဖြီးပြီးစနေမယ်အေးသေးသေးနေမယ်ဆိုပြီးအချက်တွေနဲ့ဒီ၃ချက်နဲ့ຢာတွေကဖြူးဖြူးကြော်ထားတာမကျဲဘူးနဲ့
တီးနံစိုက်ပျိုးသူတောင်သူတွေအတွက်ကလည်းလက်ရှိရာသီဟာအညာဒီသမှာတော့တီးနံမပေါ်သေးတဲ့ကြားချင်းဖြစ်ပြီးအချို့ကစပားစိုက်ထားတာအချို့ကနောက်တသိအတွက်ပြင်ဆင်ချင်းဖြစ်ပါတယ်တီးနံပေါ်ချင်းမဟုတ်ပေမဲ့ပြီးခဲ့တဲ့တပေါင်းလကလေးကပေါ်ထားတဲ့ချောင်းကျက်သွန်တွေက6လတာရှိပြီဖြစ်လို့လာမဲ့သတင်းကျွန်းတဲ့ဒဇောင်းမုံလာမှာမပြည့်စည်ခင်အပြီးရောင်းကြရမှာဖြစ်ပါတယ်ဒီလိုအခြေအနေတွေရှိပေမဲ့ကျက်သွန်တပိတ်သာထွက်လွှတ်မှုဈေးကကျက်1800လောက်ရှိပေမဲ့လည်းကျက်သွန်ဈေးကအမြင့်ဆုံးကျက်1100လောက်သာရှိလို့တောနေတောင်သူတွေဟာစားဖို့ကိုပဲအကျက်တဲတွေဖြစ်လာပါတယ်။တောင်သူမျိုးသမီးတို့ကအခုလိုပြောပါတယ်
။တောင်သူတွေကတော့ခုကတော့တော်တော်လေးကျက်တဲခက်ခဲနေတာဆိုတော့စားဖို့တော့ဘာလဲ။တော်တော်ခက်ရင်သွားမှာ။ဘာလို့ဆိုအကျွေးတွေနဲ့ယူလို့ရတာလေ။စေဖို့တောင်ပါလေကျက်သွန်ဘူကမရဘူးဆိုတော့ပို့ဆိုးသွားမှာလေ
။ကျက်သွန်အပြင်ရာကင်းတွေကစီးပွားဖြစ်စိုက်ပျိုးသမားတီးနေနိုင်ဟာဒီနေ့မှဆိုရင်မိုးများလုံးနာမိုးခေါင်လုံးနာစတဲ့အစွန်ရောက်ရာသီဥတုကိုတိတိတသာခန်းစားရတာဖြစ်ပါတယ်။ဒါကြောင့်တီးနံဈေးကွက်မခိုင်းပါသလိုတသက်လုံးယာမြေကိုဖတ်တွယ်လာကြတဲ့တောင်သူတွေဟာပြုပြင်ပြောင်းလဲနိုင်ဖို့ခဲရင်တဲ့ယာသီဥရုကပါစိုးစိုးဝါးဝါနှိမ့်ဆက်လာတဲ့အခါယာကိုဖတ်တဲ့လက်တွေဟာအာမတန်ပဲဖဲ့ပြစ်လိုက်ရတာဖြစ်ပါတယ်။မကွေးတိုင်းတိုင်းလုံးရဲ့စီးနံစိုက်ပျိုးထွက်လွှတ်မှုခြေနေကိုနှမ်းဆက်သူတောင်သူတူကလည်းအခုလိုသုံးသပ်ပြပါတယ်
။ဒီကနေ့တောင်သူတွေမှာစိုက်ပျိုးတီးနံဒီမြေပဲရှိတယ်၊နှမ်းရှိတယ်၊ကြက်သွန်ရှိတယ်။ဒါအဓိကကျွန်တော်တို့မကွေးတိုင်းရဲ့အနေထားအရပြောမယ်ဟုတ်လားအဲ့တော့မကွေးတိုင်းရဲ့ဒီတရမှာတို့ရင်တဲ့ကြောင်းဒီလည်းပဲဒါတွေကဆက်ရပြောရဲဆက်ရပြောရတဲ့အချိန်ခါမှာအခုမြေပဲကျဲလိုက်ကြတယ်မြေပဲကျဲလိုက်တဲ့အတွက်ကစိုက်ပြိုးတဲ့ရင်းနှီးမြှုပ်နှံမှုဈေးတောင်ရင်းနှီးမှုတောင်မရဘူးအဲ့မှာတခါနှမ်းအခုကျဲလိုက်ကြတာပဲနှမ်းကြတော့လုံလုံဆုံးတဲ့လူကဆုံးတယ်ရှင်းတန်ပြောရင်ခက်သေးသေးကြတဲ့လူကရတယ်အဲ့ဒါလည်းပြီးသွားပြန်တယ်အခုတို့ကျက်တော့ကျက်တော့ကြတော့ဒီကုံတက်ပစ္စည်းမှာဆုံးရှုံးမှုရောပါမှုမရှိဘူးသူစကင်းမီထွက်တယ်ထက်တာတော့ရင်တို့တော့ဒီကျက်သွန်ဈေးကရင်းနှီးမြှုပ်နှံမှုတွေရှိပြီးတော့ကျက်သွန်တပိတ်တာကို1800 2000ဆိုတဲ့စကေးဖြစ်မှသာလဲတို့ကရည်တည်မှုနိုင်မှာလေအဲ့လိုမဖြစ်တဲ့အချိန်ခါမှာဒီငွေရဲ့ဟိုနှုံးမမှုကမခံနိုင်တော့မခံနိုင်တော့ခဏဝက်သားချက်စားခြင်းလို့ကိုယ့်လက်ထက်ပတ်ဆက်ကကြည့်ပြီးတော့ဝက်သားချက်မစားရဘူးချမောင်ရွက်ချက်ပဲစားရတယ်ဒါသည်ပေတန်းတဲ့တိုင်းစားတာ
ဒီအခြေအနေတွေကြောင့်ရာကိုဖတ်တဲ့လက်တွေဟာပြေလျော့လာပြီးတိုင်းပြည်စားနပ်ရိက္ခာဖူလုံရေးကိုချိန်ချောက်လာသလိုကျေးလက်နေပြည်သူတွေရဲ့အဓိကကြတဲ့အသက်မွေးလုပ်ငန်းဟာပျောက်ကွယ်သွားပြီးလူမှုဘဝတွေပိုးပြီးနှိမ့်ချလာမယ့်အခြေအနေကိုအကြမ်းဖက်စစ်တပ်လက်ထက်မှာဦးတည်လာတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်မောင်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာဒိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။ဒီပတ်အတွင်းသတင်းများကိုဗဒန်ရှယ်ရီကကချင်ဘာသာနဲ့တင်ပြပေးပါမယ်ရှင
်။ Sorry ကျတို့ဝန်ပေါ်မြူရှာနေရောဝီပြောစင်စငါမြကလုံးRadio NUG ရပန်မီလမန်ပြည်လည်ဝဆိုင်ဘောင်းစတုံးရှိကနေပဲငိုင်းပဒံရှိကောနာထွန်ရှလရမရစနာရယ်ရှောင်းနန်ခုနာခရမ်ဆာငါရှာခုမရကလောတဝိုင်ရမလန်နွေငါနာကန်ကုံဆမ်ကမ်ဆုနေရှိကပေတာမတုညာနာရယ်စက်တမတ်တာရှေကရူယာရှိနေကလောအိုင်မန္တလေးကေဝံရပ်တော့လက်ချန်စပေါ်မဆုံခရကဲကေနကုံကုံငါချကန်ကုံဆမ်ကမ်ဒူဝါလရှိလာကိုခရမ်ဆာငါရှာခုမရကလောတဝိုင်ရမလန်နွေငါနာဆုနေရယ်နေဦးရောမလန်ချာအမျိုးရှာခုံကင်ရာခုံဥဖူဖုံခုံရှောင်းလောင်းငါငါတင်အန်တီနီကိုခရမ်ဆာငါခုမရလခပ်တောငါရောမလန်နွေငွေကိုတန်တောငါအန်တီတပန်တုံငါအိုင်ယောရှတာလောင်းငါအိုင်တဲချန်ကမဆက်တိုင်းဘုံလေးဆောင်တဲ့ဆောင်ငါအိုင်ဆင်ငါငါကင်ရာချခန်နာလက်ဆမ်ဆက်တိုင်းခရမ်ဆာနီမိုငါချလူရေငါနာစွန်တိုင်းရေ This point in new jigan gum sam gam to wala shina te mumpo rap to gom le kom ti ning bo mandali rap to takasani sosh ka tae manam ni mandali na rom lam pong ni shang lo mai lam chen nuk ai matuna myammo msha ni krum sha nga ai myak lam ni phe kim ariste bong ban lu wai lam in new jigan gum sam gam sune shika phe tam tu nya na re bondana phaji cho mon phom slang don san su ji ya ka sha ji re nga ai kim ariste September Star Shimliya Shini Online Corner Krum Nuna Nyamum Shani Krum Shanga Ai Myak Mangkhang Ni Mlom Lam Sumphe Bongban Luai Lam Kan Kum Sam Kam Tuwa Le Shila Sunere Kim Ariste Bongban Ai Tha Nyamum Shani Krum Shanga Ai Myak Mangkhang Lam Nyamum Shani Kam Pha Mai Ai Lilla Che Ning Boni La Thi Seng Na Rai Lam Ni Mum Sa Lam Phe Sim Sai Lam Che Mudung Wa Luna Lam Number Langai Sang Khu Na Dong San Su Ji The Rao momsa bongdong mshani yongpe tatyana lamni lomai lam chenwai anyuji kan kumsam kamche krumsubai lampe pongphong gungu to angsan sujiya kasha thailing shingrai erisco mingjo dana kumshame lecha khwesaina federal mountain court e sanamatuko anthe yonga showara shongai mitre nga na sundai lam chelukai matuna wai morning thanda myen phantapni mbong lamkhu langna kabani che kapstam ngai mjo kinram shani phen kwen rangai shikape tang tunyana re waimo le myang mare phe kumshem myen phen tapni mbong nam ko thingsat langna kabani che kapstam ngai mjo kinram shani phen phrong phrong rangai nga na khen e shika thoshna tap ko september star shim sumya shna shika tha thoshna ma rai re myen phen tapni waimo le myang wa ga de phen shmu shmo rai mjo september star shia shini ko na ma chen phen ngai re majan pin ngai lim yang mare mga je wai mo khala ya mga shim sat dap ni lang nak ba ni che kap group na jet fighter ambong ni ni che mga lang bom wa khat ai lam je lu ai dai zon lang nak ba ni kap stam mai mjo lim yang mare che ma kaung na mare ni cha khat ka po ai mjo mare ma sha ni pian phrong phrong ra ngai re kia e ni si mu tu da sai kin na ni phe bai lu na ma tu sku to ngai kum sha mien pian dap ko pi tu sip pian bong ni che lim yang mare mga te ချင်း ወሰት ዋይ ረጀም ሲንላዳ ሳይክና ኒ ተሱም ቀወይቆ ረንጋ ሼላም ጄሉዌሪ ኦገስት አቶምጋ ቴ ሰፕተምበር ስታልማን ለሚያን መሬታ ቢናይ መጀኒታ ኩምሸም ኘን ጀንደምጋና ክላ ሲሱመለምኒ ጋና ቦምሻ ቴ ለንናው መጁኒ በ ኪን ኤቴ ቦምፎንደብኒ ሲንላ ሉዌላም ኪንዋ ሺጋኒ ኮና ጄሉ አይ ፓንሽቶም ኩና የመቴን ታዩቴ ታያውዲ ቶክኒታ ሙምሳ ቦንዶ መሻኒ በ ሲንግሪ ጋ ሺጋ በ ታምቱኛና ረ yemeten tai ute tayawuti thongni tha momsa bongdo msha ni pe zimri ngai mjo sumchi elam ni pin ngai pe muluelam aapp ni shigash pro tai re mandale yemeten thong tha momsa bongdo msha ni ko thomdu wa atik anan kum pro mop sha elam pe krum sha ngai shanga zimri elam pe mon amyu myu kham sha ra ngai re but milaman pilan wa sai punch to shika ni pe lajang shpoe ya lamang ko jai ko ngo sai ku re radio nug ya shika ni pe khabla matat ai so rai jurun bo amyu sha ni yong pe krai che ju ba sai no
radio nug ye toda shin mi ba pi tu mya shin ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတို့မှဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org Internet တို့ကနေပုံမှန်တိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်။
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတရင်အချက်အလက်တွေကိုညွှန်ကြားတာကထုတ်လင်းလို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးလို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်